ဝါရှင်တန်ဒီစီမှာကျင်းပနေတဲ့အမေရိကန်အာဆီယံနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကတော့တောက်ကြနေမှာအဆုံးသတ်သွားပါပြီ။မြမအရေးကိုပါထည့်သွင်းဆွေးနွေးကြတဲ့ဒီထိပ်သီးစည်းဝေးပွဲကနေမျှော်လင့်နိုင်စရာဘာတွေရှိနိုင်ပါသလဲဆိုတာကိုတော့လူအခွင့်အရေးလှူရှားသူတူဦးဖြစ်တဲ့မတ်ဝေနှင်းပွင့်တုံကိုဆက်သွယ်မေးမြန်းထားတာရှုစားကြရအောင်ပါခင်ဗျာ
။မတ်ဝေနှင်းပွင့်တုံရေမင်္ဂလာပါခင်ဗျာ။အခုဆိုလို့ရှိရင်ဒီဝါရှင်တန်ဒီစီမှာအမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲဒီကနေ့နောက်ဆုံးနေ့ဖြစ်ပါတယ်အဲ့တော့ဒီမြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လာရင်ဒီထိပ်သီးဆွေးနွေးပွဲကနေဟလာဟိုဘယ်လောက်ထိပေါ့မျှော်လင့်နိုင်မလဲခင်ဗျာ
မျှော်လင့်ချက်ကတော့ကျွန်တော်တို့ပြည်သူလူထုတွေကဟိုအတွေ့ဒီတွင်းမှာနေတဲ့သူရောပြည်ပမှာနေတဲ့သူတွေကတော့မျှော်လင့်ချက်ကတော့ရှိပါတယ်ဒါပေမဲ့လုတ်နိုင်တဲ့ဥစ္စာကလည်း American နိုင်ငံအနေနဲ့ရောအာဆီယံနိုင်ငံအနေနဲ့ရောအများကြီးရှိတယ်ဒါပေမဲ့ခက်တာကသူတို့လုတ်နိုင်တဲ့ဟာတွေကိုမလုတ်တာကိုတွေ့ရတဲ့အခါကျတော့တော်တော်အခက်အခဲရောက်တယ်ပေါ့နော်ပြီးတဲ့အခါကျလို့ရှိရင်ဟိုဗောလီဘောပုတ်တဲ့ပုံစံမျိုးတွေတွေ့ရတာပေါ့နော်အဲ့ဒါမျိုးကျတော့တကယ်ဟိုအားမရတာမျိုးတွေတွေ့ရတယ်ကျမတို့ဖြစ်ချင်တာကဘာလဲဆိုတဲ့အခါကျရင်အခုမြန်မာနိုင်ငံအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုတွေခံစားနေရတာကတော်တော်ခက်ခက်ခဲခဲကိုခံစားနေရတာလူခွင့်ရေးအခြေအနေပြီးရင်ဒီ humanitarian အခြေအနေကြည့်မယ်ဆိုလို့ရှိရင်လည်းတော်တော်ကိုစိုးရွားတဲ့အခြေအနေမှာရောက်နေတဲ့အခါကျတော့ဒီလို volleyball ပုံမဲ့အစားကိုလုံနိုင်တဲ့ဟာမျိုးကိုလှုပ်ဖို့ကျမတို့ကမျှော်လင့်တယ်American ဆိုလို့ရှိရင်လည်းတို့လုံနိုင်တဲ့စီးပွားရေးပိတ်ဆို့မှုတွေ sanction တွေပြီးရင်တကယ်ကိုအရေးယူလုံနိုင်တဲ့ဟာတွေရှိတဲ့ဟာကိုလှုပ်ဆောင်စေချင်တယ်အာဆီယံဆိုလို့ရှိရင်လည်းတို့ကအများကြီးပြောတာကတကယ်တမ်းကြလို့ရှိရင်ညှိနှိုင်းဆွေးနွေးဖို့dialogue လုပ်ဖို့ဆိုတာဒါကျမတို့ပြည်သူလူထုတွေဘက်ကလုံးဝသဘောမတူနိုင်တဲ့အရာတွေပေါ့နော်ဒါပေမဲ့အခုအချိန်ထိကတော့တော်တော်မျှော်လင့်ချက်ကတော့နည်းနည်းနည်းတယ်လို့ပြောရမှာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မနှစ်တုန်းကဟလာအင်ဒိုနီးရှားမှာအာဆီယံဘုံသဘောတူညီချက်၅ရက်ကိုချမှတ်ခဲ့တယ်ဟိုဒါကိုမြန်မာဘက်ကလိုက်အကောင့်ထဲဖော်ဖို့ဆိုပြီးတော့ပြောထားပေမဲ့လည်းအခုချိန်ထိတေချာတည်တည်ကြအကောင့်ထဲဖော်တာမျိုးမတွေ့ရဘူးပေါ့ဆိုလိုတာကတော့ဒီဟာကအလုတ်သိမ့်မဖြစ်ဘူးဆိုပြီးတော့ဝေဖန်သုံးသပ်မှုတွေရှိတယ်အဲ့ခါကျတော့ဒီအမေရိကန်ပဲဖြစ်ဖြစ်အာဆီယံကပဲဖြစ်ဖြစ်ပေါ့နော်ဟိုတကယ်လှုပ်တင်လှုပ်ထိုက်တဲ့အခြားနီလန်ဘလူဟာမျိုးတွေရှိနိုင်မယ်လို့မြင်မိလေခင်ဗျာ
ကျမပထမအဦးဆုံးပြောချင်တာကတော့ဒါပြည်သူလူထုတွေရဲ့ဆန္ဒကိုနားထောင်ဖို့အဓိကအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့အခုဒါတစ်နှစ်တောင်ကြာလာပြီဒီ၅ချက်ဆိုတဲ့သဘောတူညီချက်မပြောနဲ့ဘူး။တခြားဟာတွေတောင်မှဟိုအခြေခံလူအခွင့်အရေးကိစ္စတွေတောင်မှသူတို့တွေကဘာမှအကောင့်ထဲဖော်ပေးခဲ့တာမရှိဘူးစစ်ကောင်စီကနေပြီးတော့အဲ့တော့ဒီစစ်ကောင်စီနဲ့ညီနာဆွေးနွေးရင်ကောင်းမလားသူတို့လုတ်ပေးတိုင်းကလူခွင့်ရေးကိစ္စတွေဖြစ်လာမလားဆိုပြီးတော့မျှော်လင့်နေတာထက်ဆိုင်ဒီ American အစိုးရပဲဖြစ်ဖြစ်နိုင်ငံတကာအစိုးရတွေနိုင်ငံတကာအတိုင်းဝိုင်းကပြည်သူလူထုတွေရဲ့ဆန္ဒကိုအဓိကနားထောင်ပေးဖို့အဓိကလေးစားဖို့လိုအပ်တယ်လို့ကျွန်မပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြည်သူလူထုတွေကအခုချိန်ထိအသက်နဲ့ရင်းပြီးတော့ဒီကျွန်မတို့ရဲ့ဒီမိုကရေစီအတွက်လူအခွင့်အရေးအတွက်ကိုအခုထိတိုက်ပွဲဝင်နေတာလေဒါစစ်ကောင်စီဆိုတာဒါသူတို့ကတတ်နေတာစစ်ကောင်စီဆိုတာလူအခွင့်အရေးချိုးဖောက်မှုတွေကိုလုပ်နေတာဆိုတဲ့အခါကျတော့ဘသူနဲ့ညှိနှိုင်းဆွေးနွေးရမယ်ဘသူရဲ့ဆန္ဒကိုပို့ပြီးတော့လေးစားရမယ်ဆိုတာကဟိုပညာတတ်တဲ့သူတိုင်းကနည်းနည်းစဉ်းစားကြည့်လို့ရပါတယ
်ဟောဒီနေရာမှာပေါ့နော်ဒီလူအခွင့်အရေးကိစ္စဟိုပါလာရကြောင့်မမေးချင်တာကဒီမြန်မာနိုင်ငံတွင်းမှာဟလာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကြားမှာဘယ်လောက်ထိတိုက်တိုက်တွန်းတွန်းဟိုပြောဆိုဆွေးနွေးမယ်လို့မျှော်လင့်မိလဲခင်ဗျာ
ကျမတို့ကတော့အခုဒီမြန်မာနိုင်ငံအကြောင်းပြောရဲဆိုတော့နည်းနည်းဟိုပို့ပြီးတော့ passionate ဖြစ်တာပေါ့နော်အဲကျမတို့ကမြန်မာဒီကလာတဲ့မြန်မာလူမျိုးတွေဖြစ်တဲ့အခါကျတော့အဲကိုယ်နိုင်ငံအကြောင်းကိုတော်တော်များများစဉ်းစားပြီးတော့စိုးရိမ်တာတွေပြောလို့ရတယ်ဒါပေမဲ့အဲတကယ်တမ်းဒီလိုနိုင်ငံတကာအတိုင်းဝိုင်းနေတွေ့တဲ့အခါကျလို့ရှိရင်တို့ကတော့ပို့ပြီးတော့တန်တမာရေးရဆန်တယ်ပြီးရင် diplomatic ဆန်တဲ့အခါကျတော့တို့ပို့ပြီးတော့စဉ်းစားတာ geopolitics ပေါ့ဒီနိုင်ငံအဲဒီ ASEAN နဲ့စကားပြောမယ်ဆိုလို့ရှိရင်တို့ပို့ပြီးတော့စဉ်းစားမှာစီးပွား ွားရေးကိစ္စပါမယ်စီးပွားရေးကိစ္စပြောလာတဲ့အခါကျတော့ရှိရင်လည်းတရုတ်ကပါလာတဲ့အခါကျတော့မြန်မာနိုင်ငံအရေးရတော့ပြောရင်တော့ပြောမယ်ဒါပေမဲ့အလောက်ထိအရန်အရေးကြီးတဲ့ priority ထဲမှာမပါဘူးလို့တော့ကျွန်မမြင်မိတာပေါ့နော်ဒါပေမဲ့လည်းအဲသူတို့လှုပ်တင်လှုပ်ထိုက်တဲ့ဟာတွေရှိတာဖြစ်တဲ့အတွက်ကိုအဲအဲ့ကိစ္စကိုတော့ဆွေးနွေးမယ်လို့ကျွန်မမျှော်လင့်တယ်သူတို့မဆွေးနွေးသွားရင်လည်းကျွန်မတို့အဲနိုင်ငံတကာမှာရောက်နေတဲ့ပြည်သူလူထုတွေရဲ့ပြီးတော့ပြည်တွင်းထဲမှာရှိတဲ့ပြည်သူလူထုတွေကလှုပ်တင်လှုပ်ထိုက်တာကိုဆက်ပြီးတော့လှုပ်သွားဖို့အစီအစဉ်တွေကတော့ရှိပြီးသားဖြစ်ပါတယ်ကျွန်မတို့ဒီကိစ္စကတော့ရက်သွားမှာမဟုတ်ဘူးသူတို့ပြောပြောမပြောပြောပေါ့နော်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဟလာစီပတိပခတွေကြောင့်ဟလာပြည်တွင်းဒုက္ခတွေအများကြီးအဲထွက်ပြေးတင်းရှောင်နေရတယ်ပုန်းခွနေရတယ်အဲ့ခါကျတော့ဒီအာဆီယံကအခုလုပ်မဲ့လူသားချင်းစာနာမှုအကူအညီတွေကစစ်ကောင်စီရဲ့ကိုယ်စားလှယ်တွေနဲ့ဟိုထိတွေ့ဆက်ဆံဆွေးနွေးပြီးတော့ဟိုလှုပ်သွားမဲ့လမ်းကြောင်းမျိုးလို့ဝေဖန်နေတာရှိတယ်ခင်ဗျတကယ်လိုအပ်နေတဲ့လူတွေလက်ထဲကိုရောက်ရှိဖို့ဆိုရင်ဘယ်လိုမျိုးတိုက်တွန်းမှုတွေလိုအပ်တယ်လဲဘယ်လိုလှုပ်ဆောင်မှုတွေဖြစ်သင့်ပါသလဲခင်ဗျ
အဓိကဟို basic ဥစ္စာကိုကြည့်မယ်ဆိုလို့ရှိရင်ကျမတို့ဒီမှာအဲစေဘေးဆောင်ဒုက္ခတွေကြီးရှိတယ်ပြီးရခါကြရင်တကယ်ကိုဒုက္ခရောက်နေတဲ့ဒုက္ခတွေကြီးရှိတယ်ဒီလူတွေဖြစ်လာအောင်လုပ်နေတာကစစ်ကောင်စီကလုပ်နေတာဆိုတော့ဒီစစ်ကောင်စီကိုအတုံးချပြီးတော့ဒီစေဘေးဆောင်ဒုက္ခတွေကြီးကိုအဲရိတ်ခါပို့မယ်ဆိုတာဒါဘလို့မှမဖြစ်တဲ့အရာပေါ့နော်အခုတကယ်တမ်းသာသူတို့ဒီစေဘေးဆောင် IDP ရလူတွေကိုဒါကူညီနေဆိုလို့ရှိရင်ထိုင်းနိုင်ငံကတဆင့်အဲ cross border aid ပုံစံမျိုးစီစဉ်လို့ရတယ်ပြီးရင်တခြားနိုင်ငံကနေပြီးတော့လည်းစီစဉ်လို့ရတယ်စစ်ကောင်စီကနေတဆင့်သွားဖို့ဆိုတာပထမဦးဆုံးအနေနဲ့ကမဖြစ်တဲ့အရာပြီးရင်လည်းလုပ်ရင်လည်းတကယ်အထီးထိရောက်မဲ့အရာမျိုးမဟုတ်ဘူးအခုကျမတို့တိုင်းနာဒေသတွေမှာဆိုကြည့်မယ်ဆိုလို့ရှိရင်တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေဆိုတာသူတို့မှာ system နဲ့ရှိပြီးသားသူတို့ဘယ်လိုမျိုးဒီရိတ်ခါကိုတည်ယူပို့ဆောင်လို့ရတယ်ဆိုတဲ့ဟာမျိုး system ရှိပြီးသားအဲ့လိုမျိုးပဲကျမတို့မှာ NUG အစိုးရရှိတယ်NUG အစိုးရကတဆင့်သွားမယ်ဆိုရင်လည်းသူတို့ကိုယ်ရက်ကနေတဆင့်ဘလို့မျိုးထိရောက်တဲ့သူတွေစီလိုအပ်တဲ့သူတွေစီတွားလို့ရတယ်ဆိုတာမျိုးရှိတယ်စစ်ကောင်စီကတဆင့်သွားမယ်ဆိုတာဒါမဖြစ်တဲ့အရာပေါ့နော်လို့ကျွန်မပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့မဝင်နေပြန်တော့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကိုကျေးဇူးတင်ပါတယ်